စစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်မှာဆက်လက်ဖြစ်ပွားနေပြီးတော့မန္တလေးမှာတော့လုံခြုံရေးတွေဘက်ကဒီနေ့ပြစ်ခတ်နေနေတာကြောင့်နှစ်ဦးထပ်မံတေဆုံးပွဲရှိပြီးထိခိုက်ဒဏ်ရာရတယ်ရှိခဲ့ပါတယ်။မန္တလေးပါဝင်နိုင်ငံတော်ကတချို့မျိုးကြီးတွေကဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ရန်တိုင်းကပြောပြပေးသွားမှာဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့ဆက်လက်ဖြစ်ပွားနေရမှာမန္တလေးမှာတော့အာဏာပိုင်တွေဘက်ကပြစ်ခတ်နေမှုတွေရှိခဲ့ပါတယ်။ဘာလို့ဆိုင်ကြီးကတည်းက40 41လမ်းနဲ့ကန္နာလမ်းအပါဝင်စိတ်မန်းအရက်ဖက်မှာအာဏာပိုင်တွေဘက်ကဝင်ရောက်ပြစ်ခတ်နေနေကြတာဖြစ်ပြီးတော့ဒဏ်ရာရတာတွေထိခိုက်ပြေဆုံးတာတွေရှိခဲ့တယ်လို့သိရပါတယ်။အိဘကတင်မောချင်းမှာ CDM လို့ခေါ်တဲ့အကြမ်းဖက်ပဲငိမ့်ချန်းစွာအာဏာဖီဆန်နေကြတဲ့ဆန္ဒပြဝန်ထမ်းတွေနဲ့လုံခြုံရေးတွေထိတိုက်တွေ့ခဲ့ကြတာပါ။အစောပိုင်းမှာတော့ကျွန်းလေးညီနိုင်မှုတွေလုပ်ခဲ့ပေမဲ့နောက်ပိုင်းမှာတော့အခြေအနေတွေတင်းမာလာပြီးတော့ပြစ်ခတ်နေမှုတွေဖြစ်ခဲ့တာလို့ပြောပါတယ်။လုံခြုံရေးတွေဘက်ကရာဘာကြီးစံနေမြေရုပ်ပုံးနေအပြင်ကြီးစံအစ်စ်တွေနဲ့လူနေရက်ကွက်တွေအတွင်းကိုပြစ်ခတ်တာတွေကိုလည်းအင်တာနက်အွန်လိုင်းကတိုက်ရိုက်ထုတ်လွှင့်မှုတွေမှာတွေ့ရပါတယ်။ရောဗီဒီယိုကရရှိခဲ့တဲ့ဓာတ်ပုံတွေ၊ဗီဒီယိုတွေအပြင်အင်တာနက်အွန်လိုင်းတွေမှာတင်ထားတဲ့ဗီဒီယိုတွေအရတော့ဥကောင်းကိုကြီးစံထိမှန်တာတွေ၊ဝမ်ပိုက်ကိုကြီးစံထိမှန်တာတွေကိုတွေ့ခဲ့ရပါတယ်။ဥကောင်းပွင့်လူနာတည်ဆုံနေဆိုတာအိမ်မှာရှိနေတဲ့ဆရာဝန်တူအတီးပြုပြောဆိုထားတာကိုဗီဒီယိုကရရှိခဲ့တဲ့ဗီဒီယိုတစ်ခုမှလည်းတွေ့ရှိရပါတယ်။လူနူဦးအနည်းဆုံးတည်ဆုံးွယ်ရှိတယ်လို့သိရပေမဲ့တီကြားဆေးအတီးပြုချက်တွေတော့မရရှိပါဘူး။ထိခိုက်တည်ဆုံးမှုနောက်ဆုံးအချိန်လေးနဲ့ပတ်သက်ပြီးတော့မန္တလေးမြို့မှာရှိတဲ့ရောဗီမြမာပိုင်းရဲ့သတင်းထောက်ကိုထောက်ခံကိုဆက်သွယ်မြင်းမြန်းကြည့်တဲ့အခါမှာသူကအခုလိုပြောပါရယ်
။အခုဒီဒဏ်ရာရတဲ့လူတွေကိုဂျမတ်ဆိုလူမှုကွန်မြူနတီအသင်းရုံးပါပေါ့နော်။ကုသပေးနေတာရှိရပေါ့။လက်ရှိတီရတဲ့လောက်ကဒီခေါင်းတယောက်ထိတယ်ဘိုက်တယောက်ထိတယ်အဲ့နှစ်ယောက်ကတော့တည်ဆုံသွားတာရှိတယ်အခုဒီလူမှုကွန်မြူနတီအသင်းလုံးကိုလာနေရတော့ပေါ့နော်ဒီကြီးကြပ်တန်ရလို့လာနေတာဟွာလောက်ရှိပြီခင်ဗျာ15ယောက်ဖက်လာဖို့လည်းရှိနေတယ်ဆိုတော့အယောက်20ကျော်လောက်တော့ရှိမယ်မြေပြင်မှာဖြစ်တာဆိုရင်ဒီအတော်ကြီးတယောက်ဆိုရင်ပေါ့နော်ခေါင်းက၅ချက်ချုပ်လိုက်ရတယ်ဒါလက်လည်းကျိုးရတယ်အဲ့တော့မြေပြင်မှာချစ်ချင်းပုတ်ပြီးရောဟွာပေါ့နော်လှုပ်လိုက်ရတဲ့အရာဒီနောက်ဆုံးသူတို့ဒီသူတို့လုံညုံကြီးကတော့စုပ်ပါကန်ဒီချိန်မှာဖြစ်တာခက်တာဆိုရင်တယောက်ကအချိန်နေတော်တော်ဆိုးတယ်ခြေောက်ကဒီခြေချင်းဝက်အပေါ်ကနေပြတ်ဆက်လူနေပါကိုတန်ရရွားတဲ့အနေအထားရှိတယ်ခင်ဗျာ
ဒီနေ့မန္တလေးကပြစ်ခတ်နေနေမှုတွေအတွင်းဘလောက်ထိထိခိုက်ဒဏ်ရာရရဲဆိုတာအခုချိန်ထိအတိအကျမသိရသေးပေမဲ့30ထက်မနည်းရှိနိုင်တယ်လို့တော့ခန့်မှန်းနေကြပါတယ်ဒါပြင်ဆန္ဒပြတဲ့သူ20ကျော်ထက်မနည်းလဲဖမ်းဆီးခံခဲ့ရတယ်လို့ VOA သတင်းတောက်ကပြောပါတယ်ရန်ကုန်မှာတော့ဆန္ဒပြတဲ့သူတွေဟာလဲလန်းမြေနီကုန်းအပါအဝင်မြို့နေရာအနက်မှာစုဝေးဆန္ဒပြခဲ့ကြပြီးတော့စုလီမှာတော့ဒီနေ့မနက်ပိုင်းလုံခြုံရေးတွေကစုလီဖျားလမ်းမကြီးကိုပိတ်ဆို့တားဆီးခဲ့ပါတယ်။အဲဒါဆန္ဒပြတဲ့သူတွေဟာဘုရားဆန္ဒနဲ့စုလီဖျားလမ်းတော့မှာစုဝေးဆန္ဒပြခဲ့ကြပါတယ်။နောက်ပြန်ဆန္ဒပြတဲ့သူတွေဟာဂျပန်တန်ယုံပါဝင်ရန်ကုန်ကတန်ယုံတွေမှာလည်းတောရောက်ဆန္ဒပြတောင်းဆိုတာတွေလုပ်ခဲ့ကြပြီးတော့ဆန္ဒပြချင်းတိုင်းရင်းသားတွေကတော့ဂျပန်တာမတ်ကြီးကိုအိတ်ဖွင့်ပေးတာတောင်ပေးခဲ့ပါတယ်။ဒီစားကုန်မြန်မာနိုင်ငံဆိုင်ရာဂျပန်တာမတ်ကြီးအီချီယိုမာရီယာမာကိုတိုင်တန်ယုံပြင်ပတ်ကိုထွက်ယူခဲ့ပြီးတော့ဂျပန်အစိုးရစီကိုပို့ပေးသွားမယ်လို့လည်းကတိပြုပြောကြားခဲ့ပါတယ်
။ဒါကြောင့်ကျွန်တော်တို့ဂျပန်အစိုးရအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံမှုဆိုရင်ဒီလူတို့အတန်းကိုဒီဒီလူမရှိပါဘူး။အဲ့ဒါကိုအဲ့ဒီအခြေခံပြီးတော့လုံးဝအဲ့ဒီအခြေခံပြီးတော့ကျွန်တော်တို့ဂျပန်မိမနိုင်ငံစစ်ဆင်မှုကိုစဉ်းစားပါမယ်။အဲ့ဒီအခါကျမှကျွန်တော်တို့ကမိမအစိုးရအကူတတ်မတူကိုအဲ့ဒီဟိုတန်းစုံနေတာကအဲ့ဒီပထမတစ်ချက်ကအဲ့ဒီကျွန်တော်တို့အဲ့ဒီမိမနိုင်ငံအဲ့ဒီနိုင်ငံတို့ကောင်းစားပြီးတဲ့ဒေါ်အောင်ဆန်းစုကြည်တို့တတ်မတူဦးရင်မင်းတို့အပန်ကားတဲ့နိုင်ငံကြီးအဲ့ဒီပုဂ္ဂိုလ်များအားလုံးချစ်ချင်းပြန်ကလူပေါ်ဒုတိယအကျင်းကဘာအကြေကြေပဲဖြစ်ဖြစ်အကုန်လုံးကဟိုအဲ့ဒီဒီမိုကရေစီညီးနေဟိုငြိမ်းချတယ်ညီးနေဖြည့်ဆင်းရတဲ့ကိစ္စအဲ့ဒါကိုဤမတော်မှာအဲ့ဒီသတ်မတော်ကိုတန်းဆုံးတယ်ပါလေအဲ့ဒီတန်းဆုံးခြင်းမှာဘာမှအပြောင်းလဲတော့မရှိပါဘူးပြီးတော့နောက်တစ်ခုကဒီမှာဆူလာတဲ့ဟိုဒုက္ခမြားဒီ ပုဂ္ဂိုလ်များကိုကျွန်တော်တကယ်မိတာရကံဒီနာကတော့ကိုအတေကိုအကြီးဟိုတုံးကျော်ရေးဖို့ကိုင်းဆိုင်ပါဦးကိုအတေကပို့ပြီးတော့အရေးရှိပါတယ်ဒါကျွန်တော်ဂျပန်ဆိုရဂျပန်တန်ရုံးတဲ့အဒီတိုင်းဒီဒီမိုကရေစီတီအားစေပြီးတော့အဒီပြည်သူလူထုအတန်းကိုအခြေခံပြီးတော့စူးစမ်းပါမယ်အရန်ကျေးဇူးတင်ပါတယ်ဗျာ
ရန်ကုန်ကဒီနေ့ဆန္ဒပြပွဲတွေအတွင်းဆန္ဒပြရဲ့သူတွေနဲ့လုံခြုံရေးတွေကြအခုချိန်ထိတော့ထိတ်တိုက်တွေ့တာမရှိဘူးလို့သိရပါတယ်နောက်ပြန်ပြီးခဲ့တဲ့ရက်တွေအတွင်းအာဏာပိုင်တွေဘက်ကအင်အားသုံးနေနေတဲ့မြကြီးနားမြို့မှာဆိုရင်လဲစစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့မှဆက်ပြီးတော့ဖြစ်ခဲ့ပါတယ်ဆန္ဒပြရဲ့သူတွေဟာဒီနေ့မှတော့ဆိုင်ကယ်တွေနဲ့လမ်းတွေပေါ်ကိုထွက်မြို့နံကိုလဲလဲဆန္ဒပြခဲ့ကြပြီးတော့တချို့နေရာတွေမှာတော့လုံခြုံရေးအာဏာပိုင်တွေဘက်ကလမ်းတွေပိတ်ပြီးတော့တားဆီးတာတွေရှိခဲ့ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ